ပြည်သူနိုင်ငံပဲရစ်မြို့လယ်မှာဓာတ်နဲ့တိုက်ခိုက်သူဟာအစွမ်းရောင်လူရှာမှုအဖွဲ့ဝင်တဦးဖြစ်တယ်လို့ IS အထံဖက်အဖွဲ့သတင်းဌာနကပြောဆိုလိုက်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံမှာအစွမ်းရောင်အဖွဲ့တွေကိုချေမှုန်းနေတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ IS အဖွဲ့ရဲ့လွန်စော်စည်းရုံးမှုကြောင့်အခုလိုတိုက်ခိုက်တာလို့အထံဖက်တွေရဲ့ Armex သတင်းဌာနကဒီကနေ့မနေ့အစောပိုင်းမှာပြောပါတယ်။ဒါပေမဲ့တိုက်ဆုံးသူဟာဘသူဘဝဖြစ်တဲ့ဆိုတာမျိုးကိုတော့အထောက်အထားနဲ့အတိအကျပြောဆိုနိုင်တာမျိုးမရှိပါဘူး။ပြည်내နိုင်ငံဟာ2014ခုနှစ်ကလေးကမဟာမိတ်တွေနဲ့အတူ IS ချင်းမုံကြီးတက်တက်ကြွကြွဆောင်ရွက်လာတာပါ။ပြည်내သမ္မတအီမန်နျူရယ်မက်ခရွန်ကတော့ဒီလွတ်လပ်မှုရဲ့ရန်သူတွေတွေနဲ့ဘယ်တော့မှရှေ့ဆက်ကြည့်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါပြင်ဂျမ်ဖတ်ကမားကိုတုတ်တင်နိုင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်ကိုလည်းချီးကျူးပြောဆိုသလိုဒဏ်ရာရတိုက်ဆုံးသူတွေအတွက်လည်းဝမ်းနည်းကြောင်းတီတာမှရေးသားပါတယ်။ဒီကြားနဲ့တိုက်ခိုက်မှုအတွင်းလူတဦးထက်မနည်းတိုက်ဆုံးပြီးတော့လူဦးဒဏ်ရာရသွားပါတယ်။နာမည်ကျော်ကားရုံနေနဲ့စားတောက်ဆိုင်ကြီးရှိတာကြောင့်လူစီကားလာတဲ့အမတ်နှစ်ခင်အတွင်းဒီတိုက်ခိုက်မှုဖြစ်ပွားတာလို့ရဲတပ်ဖွဲ့ကတီတာကနေတဆင့်သတင်းထုတ်ပြန်ပါတယ်။ဒီတိုက်ခိုက်သူဟာလူ၅ဦးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးအဲဒီထဲကတဦးတိုက်ဆုံးသွားတယ်လို့နှစ်ဦးကတော့အပြင်းထန်ဒဏ်ရာရသွားပါတယ်။ကျန်အခြားနှစ်ဦးကတော့အငဲကျင်းမဲ့ဒဏ်ရာရခဲ့တာပါ။လူငယ်တဲ့၃နှစ်အတွင်းပြည်သူ့နိုင်ငံဟာ IS အပြင်တခြားအကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုအချင်းချင်းခံခဲ့ရပါတယ်ခင်ဗျာ။